အိန္ဒိယနိုင်ငံမှာရှေ့သတင်းပတ်တွင်ကျင်းပဖို့ရှိတဲ့အာဆီယံအိန္ဒိယနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲကိုမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းတန်တပန်သတင်းအင်းမြစ်တွေကိုကိုးကားပြီးအိန္ဒိယသတင်းတွေမှာရေးပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုဒီဆွေးနွေးပွဲကိုဖိတ်ကြားလိုတဲ့သဘောဆန္ဒနဲ့စတင်ပြီးအိန္ဒိယကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးရာပြည်ပြင်ပြောင်းလဲမှုတွေထွက်ပေါ်မလာမချင်းနိုင်ငံရေးရာကိုစားပြုခြင်းမရှိတဲ့ပုံကိုယ်ကိုပဲအရေးပါတဲ့အာဆီယံဆွေးနွေးပွဲတွေကိုဖိတ်ကြားရမယ်ဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းအိန္ဒိယကလိုက်နာဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးမဟုတ်ပဲနိုင်ငံသားရဲ့ဌာနကအရာရှိတဦးကိုဒီဆွေးနွေးပွဲတက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့ဆိုပါတယ်ဒီဆွေးနွေးပွဲကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာသားအမတ်ကြီးတက်ကောင်းတက်နိုင်ကြီးရှိပေမဲ့ဘယ်သူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထံကိုအလွတ်ချထားမယ်လို့ဆိုပါတယ်ခုချိန်ထိဆွေးနွေးဆဲဖြစ်နေတာကြောင့်အခြေအနေတွေပြောင်းလဲမှုရှိလာနိုင်သေးတယ်လို့တန်တမာသတင်းရင်းမြစ်ကိုကိုးကားပြီးအိန္ဒိယအခြေစား Economic Times သတင်းကရေးပါတယ်။မနေ့ဧပြီလကအာဆီယံနဲ့မြန်မာစစ်ကောင်စီကြားသဘောတူညီမှုရရှိခဲ့တဲ့ဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကအခုချိန်ထိအကောင့်ထယ်ဖို့ခြင်းမရှိသေးတဲ့အပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေကမကပဲနိုင်ငံတကာအတိုင်းအဝိုင်းကစိတ်ပြည့်နေကြတာပါခင်ဗျ။